မနေ့ကဖေဖော်ဝါရီလသန်းပိုင်းလောက်မှာဗူရာအိုမြို့အနီးအခြေစိုက်တဲ့ခလာရ138ကပုံမှုတယောက်ဘူကြီးနှစ်ယောက်နဲ့တပ်သားအချို့ကအသက်14နှစ်ကနေအသက်18နှစ်အရွယ်ရှိတဲ့ကချင်တိုင်းရင်းသူ၈တန်းကျောင်းသူ၄ယောက်ကိုအုပ်စုလိုက်အရမပြုကျင့်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီ၄ယောက်ထက်ကကျောင်းသူလေး၂ယောက်ဟာမနေ့ကဒီဇင်ဘာလကတည်းကထိုင်းမြန်မာနယ်စပ်တနေရာကိုရောက်လာခဲ့ပါတယ်။သူတို့ကိုအရမပြုကျင့်ခံရပုံနဲ့ပတ်သက်ပြီးတော့ကျောင်းသူလေး၁ယောက်ကိုမေးမြန်းတဲ့အခါအခုလိုပြောပြပါတယ်
။သူတို့တက်ပြင်းမှာခေါ်ပြီးမှသမီးကိုအနိုင်ချစ်တာသမီးကိုအော်ဆိုင်ကေပေါ်မှာသင်ပြီးမှအတင်းတမခေါ်တယ်သမီးတို့ကိုတခြင်းဆိုကြည့်ရင်းနဲ့အခုယုံပါလေဟုတ်ခုနှစ်နာရီခွဲလောက်မှာသမီးတို့လာတဲ့အချိန်မှာသူတို့စစ်သားတွေကလာပြီးမှဘူကြီးတွေစစ်သားကဘူဘူကြီးတွေလာပြီးမှသမီးတို့ကိုအော်အတင်းတမယုံအခြေအနေခေါ်ပြီးမှဆိုင်ကေပေါ်သင်ပြီးမှအတင်းတမခေါ်သွားတယ်သူတို့တက်ကျူ
အဲ့ဒီလာခေါ်တဲ့စစ်ဘိုလ်တွေကိုအရင်တုန်းကတခါမှမတွေ့ဘူးဘူးလို့လည်းသူကပြောပါတယ်ကာရာအိုကေဆိုင်ကနေစစ်တပ်ထက်ကိုခေါ်သွားတာနှစ်မိုင်လောက်ဝေးပါတယ်မတရားပြုကျင့်ခံရတဲ့မိန်းကလေး၄ယောက်ကမနေ့၄နာရီလောက်မှအဲ့ဒီစစ်တပ်ကနေအနာပိုင်တွေမသိခင်ထွက်ပြေးခဲ့ကြပါတယ်အင်ပြန်ရောက်လို့မကြခင်ရပ်ပိုင်းတွေမှာပြင်ပမီဒီယာတွေကနေမြန်မာစစ်ဆေးရစစ်သားတွေကကချင်တိုင်းရင်းသူမိန်းကလေး၄ယောက်ကိုမတရားပြုကျင့်နေဆိုတဲ့သတင်းတွေထွက်ခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်။ဒါအပြင်အဲ့ဒီကျောင်းသူလေး၄ယောက်အာရမပြုကျင့်ခံခဲ့ရတာတမကပဲရဲကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးတော့ဖမ်းဆီးသွားပြန်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့လည်းစောစောကကာယကရှင်မင်းကလေးကအခုလိုပြောပြပါတယ်
။သူတို့ဖမ်းတာမဖမ်းခုမလားမဆင်းမရမှာသူတို့ရေးတက်ဖက်သူတို့ရေးစခန်းတော့တမျိုးကနာဖမ်းတာတမျိုးကခဏလေးစစ်ဆေးနေဆိုရင်တော့သူတို့ရေးစခန်းရောက်တော့မပြန်ခိုင်းဘူးလေဒါကြောင့်အချုပ်ထည့်ထည့်လိုက်အချုပ်ခမ်းတာ၃ပတ်လောက်ဟိုထောင်ကြီးမှာတလကျော်နေတယ်ဟိုထောင်ကြီးမှာ
ထိုင်းနယ်စပ်ဘက်ကိုတင်းဆောင်လာတဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ်
တမီးတို့ကဟိုမှနေရင်တူကရန်နောက်ဆက်တကြီးဒါကြောင့်မို့တမီးတို့အန်တီခေါ်လာလို့တမီးတို့ဒီလိုရောက်တာမှာအော်ဒီကတမီးတို့လည်းကွာဖြားတိုင်းပြီးပါတော့တော့တားရတဲ့တမီးတို့ဟိုသူကအလောင်းတာပေါ့အိုးထောင်ဖက်မှရရှိမှတမီးတို့ကိုသူတို့လမ်းကြိုင်တယ်ရန်နောက်ဆက်လို့တမီးတို့မနေရလေးဆက်တယ်နေရင်နေချင်လို့ဒီ
ထိုင်းကိုရောက်လာတာနှစ်လလောက်ရှိပါပြီထိုင်းမှာနေရထိုင်ရအခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့လဲသူတို့နှစ်ယောက်ကိုအကူအညီပေးနေတဲ့အမျိုးသမီးကအခုလိုပြောပါတယ
်ဒီထောက်မှာရောက်တာနှစ်လလောက်ရှိပြီပေါ့နော်ကျွန်တော်တို့ဒီ UN အသီးပဲမပြုတ်မချင်းတော့ဘာမှမရဘူးပေါ့နော်ဒီမျိုးနေရခံရတာဒုက္ခအရင်ရောက်တယ်လို့လို့ရမှာမသိလို့ဖြစ်နေတော့ဒီမှာဆောက်နေရအားလုံးပေါ့နော်ဒီမှာအိမ်မှာကျွန်တော်တို့ကအားလုံးကတော့ဒီလိုပေါ့နော်ဆေးရောက်ဟိုလာခဲ့တာပေါ့တနည်းကဆေးရောက်ဖွက်တော့မဟုတ်ဘူးပေါ့နော်ဒီလိုလမ်းကြုံနေတဲ့သူတို့နှစ်ယောက်ချက်တယ်မဖြစ်ဘူးဘာဖြစ်လို့လဲဆိုတော့သူကမင်းကလေးရေဆိုတော့ငငယ်တဲ့ငငယ်လေးရေဆိုတော့အလန်းကြီးရလေရန်ဝဲရေဒါကြောင့်မလို့သူတို့အတအကွယ်သေးတဲ့ငငယ်လူကနည်းနည်းများတော့တယ်ပေါ့နော်အဲ့လိုမျိုးပေါ့အဲ့တော့တအိမ်မှာ၃ယောက်၄ယောက်အဲ့လိုမျိုးခွဲနေကြတာ
အရမပြုကျင့်ခံရတဲ့ကချင်မင်းကလေးတွေကိုအကူအညီပေးနေတဲ့မျိုးသမီးကပြောသွားတာပါမြန်မာစစ်ဆေးရတပ်တွေဟာအခုလိုမျိုးသမီးတွေကိုအနိုင်ကျင့်အာရမပြုကျင့်တဲ့ပြစ်မှုတွေကျူးလွန်နေတာနေရာအနှံ့မှာရှိတယ်လို့ထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံမျိုးသမီးများအဖွဲ့ချုပ်ကထွေထွေတွေးရမှုမနှမ်းရင်ကအခုလိုပြောပါတယ
်။သတင်းမီဒီယာတွေပေါ်မှာထွက်လာလို့ဒါဒီနေထားတဲ့ကျမတို့သိနိုင်တာလေ။အနေနဲ့ဒီသတင်းမီဒီယာတွေမှာမပါဘဲနဲ့မခေါ်ပြဘဲနဲ့ရှိနေတဲ့အစ်စ်ဖြစ်နေတဲ့နေရာတွေတိုင်းရင်းသားတွေရှိနေတဲ့နေရာတွေမှာဒါဒီဟာတောက်လျှောက်ရှိနေတဲ့အနေထားတွေပါ။ဆိုတော့ကျမတို့မျိုးသမီးတွေအတွက်ကတော့ဒီလိုပေါ့နော်လူမျိုးဆိုင်ရာနောက်ဆက်စော်ကားခံရတဲ့အနေထားတွေဟာအစ်စ်ဖြစ်တဲ့နေရာတွေမှာလည်းရှိတယ်လို့ပေါ့နော်။ချမ်းနိုင်ငံတွေမှာအလုပ်လုပ်နေတဲ့အချိန်မှာပဲဖြစ်ဖြစ်အများအားသိမ့်ဒီပါမှုတွေနဲ့မလုံခြုံမှုတွေကအများအားခံစားနေရတာရှိတယ်။ဒါအဓိကတော့ပေါ့နော်ကျမတို့နိုင်ငံထဲမှာတကယ်သိနေအထက်နဲ့ပေါ့နော်နိုင်ငံရဲ့အဝန်အထမ်းတစ်ခုကိုကျမတို့မှဖန်တီးနိုင်သေးလို့ပဲဖြစ်ပါ
ဒါကတော့မြန်မာစစ်ဆေးရစစ်သားတွေကမတရားပြုကျင့်တာခံခဲ့ရတဲ့ကချင်မျိုးသမီးနှစ်ယောက်ထိုင်းနိုင်ငံဘက်ထွက်ပြေးရောက်ရှိလာတာနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသမီးများအဖွဲ့ချုပ်ကထွေထွေတွေးရမှုမန်နိုင်ရင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ကြောင်းပါခင်ဗျာ